မြန်မာနိုင်ငံမှာနိုဗ ెంబ ာလ9ရက်နေ့ကျရင်ရွေးကောက်ပွဲကိုကျင်းပမယ်လို့ဆုံးဖြတ်ခဲ့တဲ့ပေါ်အာဆီယံအဖွဲ့ကြီးကကြိုဆိုလိုက်ကြောင်းအာဆီယံအဖွဲ့အလှည့်ကျသဘာပတိဖြစ်တဲ့ဗီယက်နမ်ကအင်ကာနေမှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။မြန်မာစစ်စိုးရအနေနဲ့လွတ်လပ်ပြီးတရားမျှတတဲ့အဖွဲ့အစည်းပေါင်းစုံပါဝင်တဲ့ရွေးကောက်ပွဲတရက်ကိုကျင်းပပေးဖို့အတွက်အာဆီယံ10နိုင်ငံပါဝင်တဲ့အဖွဲ့ကြီးကအားပေးတိုက်တွန်းလိုက်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအမျိုးသားပြန်လည်တင့်မြတ်သွေးစည်းရေးဟာအမတန်အရေးပါကြောင်းအထူးဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ1990ခုနှစ်ကပထမဆုံးချိန်ဖြစ်ရွေးကောက်ပွဲကိုကျင်းပပေးခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ကာလကြာရှည်စွာစောင့်စားနေခဲ့ရတဲ့ရွေးကောက်ပွဲကျင်းပမယ့်ရက်ကိုနိုဗ ెంబ ာလ9ရက်နေ့လို့မြန်မာစစ်စိုးရကကြေညာပေးခဲ့တာပါ။ရွေးကောက်ပွဲကျင်းပပေးမယ့်နိုဗ ెంబ ာလ9ရက်နေ့ဟာနေရင်ကျေကျုပ်ကြခံနေရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ပြန်ပြီးလွတ်မြောက်ဖို့အတွက်တပတ်လောက်အလို့မှတတ်မှတ်ခဲ့တာပါ။ဒါကြောင့်ဒီရွေးကောက်ပွဲမှာဒေါက်တာဆန်းစုကြည်ပါဝင်ခွင့်မရအောင်အချိန်ကိုက်စီစဉ်ထားပုံရနေတယ်လို့လူခွင့်ရေးအဖွဲ့တွေကဝေဖန်ပါတယ်။ရွေးကောက်ပွဲဆိုင်ရာဥပဒေတွေအရအချင်းကျခံနေရသူတွေဟာရွေးကောက်ပွဲမှာပါဝင်ခွင့်မရှိပါဘူး။နိုဗ ెంబ ာလ9ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိစေဖို့နိုင်ငံရေးအကျဉ်းသားအားလုံးကိုလှုပ်ပေးဖို့နဲ့အများယုံကြည်မှုရတဲ့ရွေးကောက်ပွဲဖြစ်လာစေဖို့ကုလသမဂ္ဂတွင်းရေးမှူးချုပ် Mr. Ban Ki-moon ကတောင်းဆိုခဲ့တဲ့အပြင်အမေရိကန်နိုင်ငံနဲ့ Britain နိုင်ငံတို့ကလည်းပါဝင်တောင်းဆိုခဲ့ကြပြီးအင်ကာနေမှာတော့ကနေဒါနိုင်ငံကပါတောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံရေးဆောင်ရနေတဲ့ EU ဥရောပသမဂ္ဂနိုင်ငံများကိုစားမြန်မာနိုင်ငံမှာရှိတဲ့ Britain တန်ယုံကလည်းအလားတူတောင်းဆိုမှုကြေညာချက်ကိုထုတ်ပြန်ခဲ့တဲ့အပြင် Vietnam နိုင်ငံ Hanoi မှာကျင်းပခဲ့တဲ့အာဆီယံနိုင်ငံချိုင်းဝင်ကြီးများအစည်းအဝေးမှာလည်းအာဆီယံနိုင်ငံတွေကအခုလိုတောင်းဆိုခဲ့ကြပါတယ်။